This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 60 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အထံလွှတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ25မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည့်ဆင်ကြပါစို့။အခုချိန်တော့စပြီ။ Radio NUG Season 2ဓာတ်ရိုက်အတန်းနဲ့ပြင်နေပါပြီ။
ဗီဒီယိုအန်ယူဂျီကိုနားဆင်နေကြတဲ့မိဘပြည်သူများနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးစစ်အာဏာရှင်ဘေးတို့မှကင်းဝေးပြီးကိုယ်စိတ်နှပါအေးချမ်းလုံခြုံကြပါစေလို့ဗီဒီယိုအန်ယူဂျီဖွဲ့သားများမှဆုတောင်းမေတ္တာပို့သလိုက်ပါရခင်ဗျာ။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့2025ခုနှစ်ဇူလိုင်လ21ရက်နေ့ဗီဒီယိုအန်ယူဂျီရဲ့ညပိုင်းစီစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်။ပထမဦးစွာရေဒီယို NUG စီရေးသတင်းအကောင်းထုတ်ချက်ကိုမေဦးမောင်ကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။ယခုချိန်တင်ဆက်ပေးမှာကတော့ရေဒီယို NUG ညပိုင်းစီရေးသတင်းအကောင်းထုတ်ချက်များပဲဖြစ်ပါတယ်။ကျွန်တော်ကတော့မေဦးမောင်ပါခင်ဗျာ။ပထမဦးဆုံးတင်ဆက်ပေးမယ့်သတင်းကတော့တီဘောမြို့တွင်စစ်ကောင်စီတပ်မှညအချိန်လေးကြောင်းဖြင့်ဘုံကျဲတိုက်ခိုက်ခဲ့တဲ့သတင်းပဲဖြစ်ပါတယ်။တအောင်ဘီတမဟာနှင့်နေမီဒီဘောမျိုးတွင်စစ်ကောင်စီတမလေးချောင်းဖြင့်ထပ်မံဘုံလာရောက်ကျဲချတိုက်ခိုက်ခဲ့တယ်လို့ TNL ကသတင်းထုတ်ပြန်ပါတယ်။တအောင်ပြည်တမဟာနှင့်နေမီဒီဘောမျိုးတွင်စစ်ကောင်စီတမလေးချောင်းဖြင့်ထပ်မံဘုံလာရောက်ကျဲချတိုက်ခိုက်ခဲ့တယ်လို့ TNL ကယနေ့သတင်းထုတ်ပြန်ပါတယ်။ဖြစ်စဉ်တွင်ယမန်နေ့ည10နာရီမိနစ်20အချိန်တွင်ရခိုင်စစ်ကောင်စီတပ်စခန်းဟောင်းခလာရ23တပ်စခန်းအတွင်Jet Fighter ဖြင့်ပေါင250ဘုံတလုံးလာရောက်ကျဲချတိုက်ခိုက်ခဲ့တယ်လို့ဖော်ပြပါတယ်။အလားတူပြီးခဲ့သည့်ဇူလိုင်လ19ရက်နေ့ကလည်းစစ်ကောင်စီတပ်မှ Jet Fighter ဖြင့်ပေါင350ဘုံတလုံးလာရောက်ကျဲချခဲ့ရာဇက်စုရက်ကွက်နှင့်ချွေချောင်းရက်ကွက်တို့တွင်ကြားရောက်ပောက်ကွဲမှုကြောင့်အာမကတ1ကျောင်းချီကျောင်းဆောင်များဘုံစထိမှန်ပျက်စီးသွားခဲ့ပါတယ်။စစ်ကောင်စီတပ်သည်လေးချောင်းဖြင့်တီမောမြို့တွင်ပြီးခဲ့သည့်ဇွန်လ4ရက်နေ့တွင်တစ်ချိန်ဇွန်လ14ရက်နေ့တွင်တစ်ချိန်ရည်ရွယ်ချက်ရှိရှိပြည်သူလူထုများတရှိရာကိုဦးတည်ပြီးလာရောက်ပုံကျဲတိုက်ခိုက်မှုကြောင့်ပြည်သူလူထု2ဦးသေဆုံးသွားက5ဦးဒဏ်ရာရရှိပြီးနေအိမ်73လုံးနှင့်အဆောက်အုံ6လုံးထိခိုက်ပျက်စီးသွားခဲ့တယ်လို့သိရပါသည်။ထို့ကြောင့်ပြည်သူများအနေဖြင့်စစ်ကောင်စီတိုက်ခိုက်မှုများကိုရှောင်ရှားနိုင်ရန်စစ်ရေးသတိအမြဲရှိရန်လိုအပ်ပြီးလေကြောင်းရန်မှကာကွယ်နိုင်ရန်လေကြောင်းရန်ကာကွယ်ရေးဆိုင်ရာနည်းလမ်းများလိုက်နာဆောင်ရွက်ရန်လိုအပ်တယ်လို့ DNL ကနှိုးဆော်ထားပါတယ်ခင်ဗျာ။ဆက်လက်ပြီးမိုးပြဲပြည်သူကာကွယ်ရေးတရင်တက်ဝမ်ပလီတခွဲတီထောင်ခြင်း၄နှစ်ပြည့်အခမ်းအနားကျင်းပခဲ့တဲ့သတင်းကိုတင်ဆက်ပေးပါမယ်။မိုးပြဲပြည်သူကာကွယ်ရေးတရင်တက်ဝမ်ပလီတခွဲတီထောင်ခြင်း၄နှစ်ပြည့်အခမ်းအနားကိုကျင်းပပြုလုပ်ခဲ့တယ်လို့သတင်းရရှိပါတယ်။မိုးပြဲပြည်သူကာကွယ်ရေးတရင်တဲ့ဝမ်ပလီတခွဲသည်2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့စစ်အာဏာသိမ်းသည့်အချိန်မှစ၍ငြိမ်းချမ်းစွာဆန္ဒပြသည့်မှအစမိုးပြဲရဲစခန်းသိမ်းတိုက်ပွဲတွင်လည်းရရလက်နက်ဆွဲကင်ကကိုစီတော်လှန်ခဲ့ကြပါတယ်။ထို့နောက်မိုးပြဲပြည်သူကာကွယ်ရေးတပ်တီထောင်သည့်အချိန်တွင်လည်းတပ်ခွဲနှင့်သိမ်းလှည့်တပ်ခွဲတွင်တာဝန်ထမ်းဆောင်ခဲ့ကြကလူအင်အားတိုးလာသည့်နှင့်အမျှမိုးပြဲပြည်သူကာကွယ်ရေးတရင်တွင်တပ်ခွဲလေးအဖြစ်ထပ်မံအင်အားတိုးခဲ့သည့်တပ်ခွဲလည်းဖြစ်ပါသည်။အခက်အခဲများစွာကြော်ဖြတ်ရုန်းကန်ရင်းပြည်သူများ၏ဝိုင်းဝန်းအားပေးမှုတွေထောက်ပို့တပ်သားများ၏ထောက်ပံ့မှုတွေကြောင့်ယနေ့အထိဆက်လက်ရုန်းကန်ဖွဲ့စည်းနိုင်ခဲ့ပါသည်။ကျွန်တော်တို့ဤလိုအပ်ချက်များရှိသည့်အတိုင်းအမြဲတမ်းမငြင်းညူဘဲအစဉ်သင့်ရှိနေပေသည့်ထောက်ပို့ပြည်သူလူချင်းစီတိုင်းကိုကျွန်တော်တို့ဝမ်ပလီတခွဲမှအထူးပင်ကျေးဇူးတင်ရှိပါတယ်ခင်ဗျာ။ထောက်ပို့ပြည်သူများကိုလည်းဆက်လက်ပြီးကျွန်တော်တို့နဲ့အတူဒေါ်လာရေးအောင်မြင်သည့်အထိဆက်လက်ရည်တည်ပေးပါရန်ညှိုးငယ်စွာမေတ္တာရက်ခံပါတယ်ခင်ဗျာလို့မိုးပြဲပြည်သူကာကွယ်ရေးတရင်တဲ့ဝမ်ပလီတခွဲကအသိပေးဆိုထားပါတယ်ခင်ဗျာ။ဆလပီစိတ်ဖြူစောကာလမိုင်းအားစိတ်ရေးအခြေအနေများကြောင့်ရက်အကန့်အသတ်မရှိပိတ်ထားကြောင်းပကုတ်ကူခဲအမှတ်19တရင်ကအသိပေးကြေညာခဲ့တဲ့တင်ဆက်ပေးပါမယ်။ စိတ်ဖြူစောကားလမ်းပိုင်းအားစည်ရေးအခြေအနေများကြောင့်ရက်အကန့်အသတ်မရှိပိတ်ထားကြောင်းစောစိတ်ဖြူလမ်းပိုင်းနှင့်ပတ်သက်၍အရေးပေါ်ကြေညာချက်ကိုပခုတ်ကူခရိုင်အမှတ်19တရင်ကအသိပေးထုတ်ပြန်ကြေညာပါသည်ပခုတ်ကူခရိုင်အမှတ်19တရင်ယာယီထိန်းချုပ်သားသောစိတ်ဖြူစောကားလမ်းပိုင်းအားစည်ရေးအခြေအနေများကြောင့်ဇူလိုင်လ20ရက်နေ့မှစ၍ရက်အကန့်အသတ်မရှိပိတ်ကြောင်းကြေညာလိုက်တာပါပြည်သူများအနေဖြင့်လမ်းမိုက်ဆိုင်ရာထုတ်ပြန်ချက်များကိုလေးစားလိုက်နာပြီးခြင်းဖြင့်ဒေသကာကွယ်ရေးလုံခြုံရေးလုပ်ငန်းစဉ်များတွင်အားသက်သရောပါဝင်ကူညီကြရန်လည်းမြစ်တာရက်ခံထားပါလိမ့်ခင်ဗျာ။နောက်ဆုံးတင်ဆက်ပေးမယ့်သတင်းကတော့နမောက်မြို့နယ်ကလရှင်ချေးရွာမှထွက်ခွာသွားသောစစ်ကောင်စီစစ်ကြောင်းကိုဒေါ်လန်ရေးစစ်များတိုက်ခိုက်၍စစ်ကောင်စီဘက်မှထိခိုက်သေးဆုံးသူများရှိခဲ့တဲ့သတင်းကိုတင်ဆက်ပေးပါမယ်။ဇူလိုင်လ19ရက်နေ့တွင်မကွေးတိုင်းနမောက်မြို့နယ်ကလရှင်ကျေးရွာမှထွက်ခွာသွားသောစစ်ကောင်စီစစ်ကြောင်းကိုဒေါ်လန်ရဲဘော်များကမိုင်းဆွဲတိုက်ခိုက်ခဲ့ရာစစ်ကောင်စီဘက်မှထိခိုက်သေးဆုံးသူများရှိခဲ့တယ်လို့တရက်ခရိုင်အမှတ်3ငပြေမှတရင်မှအတည်ပြုထားပါတယ်။ထပ်မံ၍စစ်ကောင်စီစစ်ကြောင်းကိုလိုက်လံတိုက်ခိုက်ခဲ့ရာကလရှင်ကျေးရွာနယ်ဝမ်ဘဲအင်းကျေးရွာကြားနမောက်ဆိုင်ကောင်းလမ်းပေါ်တွင်တရက်ခရိုင်အမှတ်3ငပြေမှတရင်မှရဲဘော်များနဲ့10မိနစ်ခန့်ကြာထိတွေ့တိုက်ခိုက်မှုဖြစ်ပွားခဲ့တယ်လို့ဆိုပါတယ်တိုက်ခိုက်မှုအတွင်းဒေါ်လန်ရဲဘော်များအထိခိုက်မရှိပြန်လည်ဆုတ်ခွာနိုင်ခဲ့ပြီးစစ်ကောင်စီဘက်မှထိခိုက်သေးဆုံးသူများနဲ့ဒဏ်ရာရသူများရှိကြောင်းစုံစမ်းသိရှိရတယ်လို့အတည်ပြုထားပါတယ်ခင်ဗျာယခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတော်တာကီနဲ့ကိုခန့်တို့မှပေးပို့ပေးထားတာဖြစ်ပါတယ်ခင်ဗျာ
ဗီဒီယိုအန်ယူဂျီမှဆက်လက်အသံလွှင့်ပေးနေပါတယ်။စစ်ရေးသတင်းကောက်နှုတ်ချက်အပြီးမှာတော့ပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ။ဗီဒီယိုအန်ယူဂျီသောတာရှင်မိဘပြည်သူများမင်္ဂလာပါခင်ဗျာ။ခုချိန်ကစပြီး2025ခုနှစ်ဇူလိုင်လ21ရက်နေ့ညပိုင်းမှာတင်ပြပေးမယ့်ဗီဒီယိုအန်ယူဂျီပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ကတော့မင်းယူပါ။ပထမဆုံးသတင်းအနေဖြင့်ပြည်ပဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဒေါက်တာဆာဆာနှင့်စစ်တနီရှိမြန်မာအင်အားစုများတွေ့ဆုံပြီဆိုတဲ့သတင်းကိုတင်ပြပေးပါမယ်။ပြည်ပဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဆာဆာနှင့်စစ်တနီရှိမြန်မာအင်အားစုများတွေ့ဆုံပြီဖြစ်ကြောင်းသိရပါဗါဒ။ဒေါ်လန်ရေးအရွေးမြန်နေခြင်း၊အိန္ဒိယနိုင်ငံများကဝင်ရောက်ချေလည်ဖို့ကြိုးစားလာခြင်း၊ကမ္ဘာတဝန်းနိုင်ငံများ၏နိုင်ငံရေးစီးပွားရေးမူဝါဒများပြောင်းလဲလာခြင်းမြူသားညညရဲ့အစိုးရ၏အပြုသဘောဆောင်သောပြောင်းလဲမှုများဖြစ်ပေါ်လာမည့်အချိန်ကာလဖြစ်ပါသည်။ဤကဲ့သို့တော်လန်ရင်၏အရေးကြီးအချိန်ကာလတွင်မြူသားညညရဲ့အစိုးရနှင့်ပြည်ပဆိုင်ရာပူးပေါင်းဆောင်ရွက်ခြင်းများကိုဝန်ကြီးဒေါက်တာဆာဆာမှဆွေးနွေးသွားမှာဖြစ်တယ်လို့သိရပါဗျ။ဒေါက်တာဆာဆာဩစတြေးလျနိုင်ငံသို့ရောက်ရှိနေစဉ်ကာလအတွင်းဇူလိုင်26ရက်နေ့တွင်ဆစ်ဒနီရှိမြန်မာများနှင့်တွေ့ဆုံမည်ဖြစ်ပြီးတွေ့ဆုံပွဲကျင်းပရာမှရရှိသောအလှူငွေများကိုချင်းဒေတာနဲ့ကရင်ပြည်နယ်များသို့အများဆုံးပို့ဆောင်သွားမယ်လို့သိရပါတယ်ခင်ဗျာဒုတိယသတင်းအနေဖြင့်နောက်မျိုးဆက်တွေအစိုးကြော့တန်တရားမလဲဖို့တော်လည်းရဲဘော်များဟာယခုတိုက်ပွဲဝင်နေခြင်းဖြစ်တယ်လို့ဝန်ကြီးချုပ်ယုံပြောရေးဆိုခွင့်ရှိသူပြောကြားတဲ့သတင်းကိုတင်ပြပေးပါမယ်အောင်ပွဲတစ်စီပဲခူးတနင်္သာရီ3000ကမ်ပိန်းရဲ့ဒုတိယအချိန်မြောက် live stream အစီအစဉ်မှာဝန်ကြီးချုပ်ယုံပြောရေးဆိုခွင့်ရှိသူဦးနေဖုံးလက်ကအခုလိုဆိုပါတယ်လက်နက်ကင်တိုက်ပွဲဝင်ပြီဆိုကြတဲ့ကလက်ညှိုးကွေးကြရတာပါပဲဒါပေမဲ့ကျွန်တော်တို့တွေလက်ညှိုးကွေးကြရတာဟာတက်ချင်ဖြတ်ချင်စိတ်တွေနဲ့လက်ညှိုးကွေးကြရတာမဟုတ်ပါဘူးချစ်ချင်းမေတ္တာနဲ့ကွေးကြရတဲ့လက်ညှိုးတွေဖြစ်ပါတယ်ကျွန်တော်တို့တိုင်းပြည်ကိုချစ်လို့ကျွန်တော်တို့ရဲ့နောက်မျိုးဆက်တွေအတွက်ဒီလိုမျိုးအစိုးကြော့တန်တရားမလဲဖို့ဆိုတာအရင်ခံပြီးတော့နှလုံးသားတွေနဲ့ချစ်ချင်းမေတ္တာနဲ့ဒီလက်ညှိုးတွေကိုကွေးနေရတာဖြစ်တယ်ဆိုတာပွင့်ပွင့်လင်းလင်းပြောလိုပါတယ်လို့ဆိုပါတယ်ဒါအပြင်အကြမ်းဖက်စစ်တပ်ကိုတိုက်ခိုက်ရခြင်းမှာတိုင်းပြည်နဲ့ပြည်သူကိုကာကွယ်ရမည့်အစားအသွင်သဏ္ဍာန်ပြောင်းလဲလာသောကြောင့်လက်နက်ကင်တိုက်ခိုက်ရခြင်းဖြစ်တယ်လို့ဆိုပါတယ်။အကြမ်းဖက်စစ်တပ်ဟာလူပေါင်းထောင်နဲ့ချီကိုတပ်ဖြတ်ထားပြီးအရက်သားနေအိမ်နဲ့အဆောက်အုံပေါင်းသိန်းနဲ့ချီကိုမီးရှို့ဖျက်ဆီးခဲ့ပါတယ်ခင်ဗျာ။ဆက်လက်ပြီးတောင်သာကင်းစလုတ်ရွာမှပြည်သူများကိုတောင်သာပကဖကူညီထောက်ပံ့တဲ့သတင်းကိုတင်ပြပေးပါမယ်။ဇွန်လ26ရက်နေ့မှာညဦးဘမထိုးစစ်ဆင်လာသောအင်အား150ပါစစ်ကောင်စီစစ်ကြောင်းသည်တောင်သာမြို့နယ်၏အစွန်ဆုံးဖြစ်သည့်ကင်းစလုတ်ကျေးရွာသို့ရောက်ရှိလာခဲ့ကာထိုးစစ်ကြောင်းအားရှေ့မတိုးနိုင်အောင်ကာကွယ်တပ်ဖွဲ့များကဟန်တားနိုင်ခဲ့တယ်လို့သိရပါဗျ။သို့သောအဆိုပါစစ်ကောင်စီစစ်ကြောင်းသည် ကင်းစလုတ်ရွာပြည်သူနေအိမ်16နှလုံးအားမီးရှို့ဖျက်ဆီးခဲ့ရာဇူလိုင်18ရက်နေ့တွင်ပြည်သူ့ကာကွယ်ရေးအဖွဲ့သည်ထိုမီးရှို့ဖျက်ဆီးကံပြည်သူများထံတွားရောက်ထိတွေ့အားပေးနှစ်သိမ့်ခြင်းတအိမ်တောင်လင်းစံတအိမ်နှုံးဖြင့်အိမ်တောင်73စုစာနှင့်အိမ်တောင်6စုအတွက်ငွေကြက်တသိန်းစီကူညီပေးခြင်းတို့ဆောင်ရွက်ခဲ့တယ်လို့သတင်းရရှိပါရယ်ခင်ဗျာ။ဆလဘီစစ်ကောင်စီ၏ရွေးကောက်ပွဲဆိုင်ရာအာဏာပိုင်များနှင့်ပူးပေါင်းဆောင်ရွက်မှုမပြုလုပ်ရန်မွန်ပြည်နယ်ရှိတော်လိုင်းအင်အားစုများတတိပေးတဲ့သတင်းကိုတင်ပြပေးပါမယ်။စစ်ကောင်စီ၏ရွေးကောက်ပွဲဆိုင်ရာအာဏာပိုင်များနှင့်ပူးပေါင်းဆောင်ရွက်မှုမပြုလုပ်ရန်မွန်ပြည်တော်လှန်ရေးတပ်ရေးပြည်သူ့ကာကွယ်ရေးတပ်နှင့်ဒေါနာတပ်ရင်းနှစ်တို့ကဇူလိုင်လ20ရက်နေ့မှာသတိပေးထုတ်ပြန်ပါတယ်။ထုတ်ပြန်ချက်အရစစ်ကောင်စီ၏ရွေးကောက်ပွဲဆိုင်ရာအာဏာပိုင်များနှင့်တွာလာလှုပ်ရှားမှုများကိုတော်လှန်ရေးအဖွဲ့များကသတင်းအချက်အလက်များရရှိနေပြီးရွေးကောက်ပွဲမလုံနိုင်စေရန်အတွက်တားဆီးသွားမယ်လို့ဖော်ပြပါတယ်။ဒါအပြင်အုပ်ချုပ်ရေးမှူးနှင့်နန်းစီဒီအမ်ဝန်ထမ်းများအနေနဲ့လည်းစစ်ကောင်စီရဲ့ရွေးကောက်ပွဲအတွက်မပူပေါင်းကြဖို့အတိပေးနှိုးဆော်ထားပါတယ်ခင်ဗျာ။ဆလဘီဘေးကင်းလုံခြုံသောကျောင်းများဘေးကင်းလုံခြုံသောပညာရေးကမ်ပိန်းတွင်ပါဝင်လှူဒန်းကူညီပံ့ပိုးပေးကြရန်ဆက်လက်ဖိတ်ခေါ်တဲ့သတင်းကိုတင်ပြပေးပါမယ်။အမေရိကန်ဒေါ်လာ4သိန်းညီမှန်းထားသော Safe School Safe Education ကမ်ပိန်းကိုဇူလိုင်လ15မှဩဂုတ်လ31ရက်အထိသတ်မှတ်ထားပြီးကမ်ပိန်းတွင်ပါဝင်လှူဒန်းကူညီပံ့ပိုးပေးကြဖို့ NUG ပညာရေးဝန်ကြီးဌာနကဆက်လက်ဖိတ်ခေါ်ထားပါတယ်။ Learning and the Fire Let the Flowers Bloom Againတို့ကြောင်းဆိုတဲ့ကဗျာလေးကအကျန်းဖက်စစ်အုပ်စုရဲ့အာဏာသိမ်းမှုမတိုင်ခင်အထိစာတင်ကျောင်းတိုင်းမှာကျောင်းသူကျောင်းသားများလွတ်လပ်ပေါ်ပါပျော်ရွှင်စွာအစဉ်ရွတ်ဆိုခဲ့ကြတဲ့ကဗျာလေးဖြစ်ပါတယ်။အကျန်းဖက်စစ်အုပ်စုကမတရားအာဏာသိမ်းပြီးတဲ့နောက်စစ်ရေးပြတ်မှတ်မဟုတ်တဲ့စာတင်ကျောင်းတွေကိုလေကျောင်းကနေဇက်တိုက်ပြတ်မှတ်ထားပြီးတိုက်ခိုက်လာတဲ့အတွက်အမိမြေကပန်းကလေးတွေဟာလွတ်လပ်စွာမဖူးပွင့်နိုင်တော့သလိုစာတင်ကျောင်းတွေကိုလည်းပျော်ရွှင်စွာမသွားနိုင်ကြတော့ပါဘူး။မြန်မာနိုင်ငံရဲ့ကလေးငယ်တွေဟာလေကျောင်းတိုက်ခိုက်မှုတွေကြားမှာပညာဆက်လက်သင်ယူနိုင်ဖို့မျှော်လင့်ကြိုးစားနေကြပါတယ်။မြန်မာနိုင်ငံရဲ့ကလေးသူငယ်များကာကွယ်ရေးအစီအမံများရှိသည့်ကျောင်းများတွင်ဘေးကင်းလုံခြုံစွာပညာဆက်လက်သင်ယူခွင့်ရရှိနိုင်စေရန်အတွက်ဘေးကင်းလုံခြုံသောကျောင်းများဘေးကင်းလုံခြုံသောပညာရေးကမ်ပိန်းတွင်ပါဝင်လှူဒန်းကူညီပံ့ပိုးပေးကြပါရန်ဖိတ်ခေါ်အပ်ပါတယ်လို့ပညာရေးဝန်ကြီးဌာနကဖော်ပြထားပါတယ်။ကမ်ပိန်းတွင်ပါဝင်ရန်နှင့်နိုင်ငံအလိုက်ဆက်သွယ်လှူဒန်းနိုင်သည့်နေရာများကိုပညာရေးဝန်ကြီးဌာန page တွင်အသေးစိတ်ဖော်ပြထားပါရခင်ဗျာ။ဆက်လက်ပြီးမိုးကုတ်ပြူဟာတို့ကူရင်လူလှူရင်ယူသုံးချိန်မြောက်မိုးကုတ်ပြူဟာထီရဲ့ကန်ထူးရှင်များကိုစုကြည်များချီးမြှင့်ပေးအပ်တဲ့သတင်းကိုတင်ပြပေးပါမယ်။မိုးကုတ်ပြူဟာတို့ကူရင်လူလှူရင်ယူသုံးချိန်မြောက်မိုးကုတ်ပြူဟာထီရဲ့ကန်ထူးရှင်များကိုစုကြည်များချီးမြှင့်ပေးအပ်ခဲ့တယ်လို့ဇူလိုင်လ21ရက်မှာသတင်းထုတ်ပြန်ပါတယ်။မိုးကုတ်ပြူဟာတို့ကူရင်လူလှူရင်ယူသုံးချိန်မြောက်မိုးကုတ်ပြူဟာထီရဲ့ကန်ထူးရှင်လေးတွေထွက်ပေါ်လာပါပြီ။ပထမစု7200ဒုတိယစု7300တတိယစု7300စုကြည်တွေကိုကန်ထူးရှင်များတို့အောင်မြင်စွာပေးအပ်နိုင်ခဲ့ပြီလို့ဖော်ပြပါတယ်။မိုးကုတ်ပြူဟာထီကိုအောင်မြင်အောင်ကူရင်လူလှူရင်ယူကြတဲ့ပြည်သူအပေါင်းစိတ်ချမ်းသာကိုကျန်းမာကြပါစေလို့လည်းမိုးကုတ်ဗျူဟာကစုမုံကောင်းတောင်းပေးထားပါတယ်ခင်ဗျာ။ယခုနောက်ဆုံးသတင်းအနေဖြင့်26ကြိမ်မြောက် For Our People လှုပ်ရှားမှုတွင် KNDF တပ်ဖွဲ့များအတွက်ပြည်သူနှင့်အတူ NUG ပေးကပါဝင်ကူညီသွားမည်ဆိုတဲ့သတင်းကိုတင်ပြပေးပါမယ်။ NUG ပေးနှင့်ပြည်သူများ၏26ကြိမ်မြောက် For Our People လှုပ်ရှားမှုတွင် KNDF တပ်ဖွဲ့များအတွက်ပြည်သူနှင့်အတူ NUG ပေးကပါဝင်ကူညီသွားမည်ဖြစ်ကြောင်း NUG ပေးကဖော်ပြပါဗယ်ပူပေါင်းပါဝင်လူသူများအနေနဲ့ NUG ပေးအကောင့် for our people NUGpay.app တို့လူဒန်းနိုင်ပြီးလူဒန်းမှုများကိုယနေ့မှစ၍ဩဂုတ်လ10ရက်နေ့အထိလက်ခံကာမြေပြင်အရောက်ပေးပို့သွားမှာဖြစ်တယ်လို့ထုတ်ပြန်ထားပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတောက်တာကီနဲ့ကိုခန့်တို့မှပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
ဗီဒီယို NUG သောတာရှင်များခင်ဗျာဒီနေ့နဲ့မနက်ဖြန်အတွက်မိုးလေဝသခန့်မှန်းချက်ကို Airy မှတင်ဆက်ပေးထားပါတယ်ခင်ဗျာ
မင်္ဂလာပါရှင်မိုးလေဝသအခြေအနေခန့်မှန်းချက်တွေကိုတင်ပြပေးသွားပါမယ် အခုတစ်ပတ်အတွင်းဘင်္ဂလားပင်လယ်အော်အခြေအနေမှာကပ်ပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တို့မှာနောက်တောင်မုတ်တုံလီဟာအားကောင်းရာကနေအားအလွန်ကောင်းနိုင်ပါတယ်အခုတစ်ပတ်အတွင်းဇူလိုင်လ24 25ရက်တီမှာဘင်္ဂလားပင်လယ်အော်မြောက်ပိုင်းနဲ့ဆက်စပ်လျက်ရှိနေတဲ့အနောက်ဘင်္ဂလားပြည်နယ်အနီးမှာလီဘီးယားနဲ့ရေဝံတစ်ခုဖြစ်ပေါ်နိုင်ပါတယ်အဆိုပါလီဘီးယားနဲ့ရေဝံဟာမုန်တိုင်းရဲ့အဖြစ်ကိုအားကောင်းလာနိုင်ခြင်းနဲ့ပြီးနောက်နှစ်ရက်သုံးရက်အတွင်းအနောက်မြောက်ဘက်ကိုဆက်လက်ရွေ့လျားကအနောက်ဘင်္ဂလားပြည်နယ်ဩရိတာကန်ချီနဲ့ဆက်စပ်လျက်ရှိနေတဲ့ဂျကန်ပြည်နယ်တို့ကိုဖြတ်ကျော်ဝင်ရောက်နိုင်တယ်လို့ခန့်မှန်းထားပါတယ်မိုးလေဝသဖြစ်စဉ်ဤအနေနဲ့ဖိလစ်ပိုင်ပင်လယ်မှာဖြစ်ပေါ်နေတဲ့အပူပိုင်းမုန်တိုင်းဒေသအခေါ် Crisis နိုင်ငံတကာအမည်ဝိပါဟာအလွန်အားကောင်းတဲ့မုန်တိုင်းအဖြစ်ကိုရောက်ရှိနေပြီးဇူလိုင်လ22ရက်နေ့မှာဗီယက်နမ်နိုင်ငံအရှေ့ဘက်ကမ်းခြေကိုဖြတ်ကျော်ဝင်ရောက်ခါကုန်းနှင်းမိုက်မုန်တိုင်းအဖြစ်လာအိုနိုင်ငံကိုဇူလိုင်လ23ရက်နေ့မှာဆက်လက်ဝင်ရောက်တိုက်ခတ်နိုင်ပါတယ်အဆိုပါကုန်းတွင်းမုန်တိုင်းရဲ့အကျဉ်းချန်တိမ်တိုက်တွေကြောင့်ဇူလိုင်လ23 24နဲ့25ရက်နေ့တွေမှာရှမ်းပြည်နယ်အရှေ့ပိုင်းနဲ့တောင်ပိုင်းမန္တလေးတိုင်းစကိုင်းတိုင်းအထက်ပိုင်းချင်းပြည်နယ်ကရင်ပြည်နယ်ကရင်ပြည်နယ်မွန်ပြည်နယ်နဲ့တနင်္သာရီတိုင်းတို့မှာနေရာကွက်ပြီးမူကြီးနိုင်ပါတယ်။မိုးသည်ထန်စွာရွာသွန်းခြင်းနဲ့အတူလေပြင်းတိုက်ခတ်ခြင်းလျှက်စီးလက်ခြင်းမိုးကြိုးပစ်ခြင်းလျှက်တပြက်ရေကြီးခြင်းနဲ့မြေပြိုခြင်းစတဲ့တဘာဝဘေးရနေရာတွေမှာဖြစ်ပေါ်နိုင်တဲ့အတွက်သတိပြုနိုင်ကြဖို့သိပေးအပ်ပါတယ်။ဘင်္ဂလားပင်လယ်အော်မှာဖြစ်ပေါ်လာနိုင်တဲ့လီဘီးယားနဲ့ရဝမ်အရှိန်ကြောင့်ရန်ကုန်တိုင်းပဲခူးတိုင်းအေယာဝတီတိုင်းနဲ့ရခိုင်ပြည်နယ်တို့မှာနေရာစိတ်စိတ်ကနေနေရာအနှံ့ပြမိုးထချုံရွာနိုင်ပါတယ်။အခုဆက်လက်ပြီးနေ့လိုက်မိုးလေဝသအခြေအနေတွေကိုတင်ပြပေးသွားပါမယ်။ဇူလိုင်လ22ရက်နေ့တော့မိုးလေဝသခန့်မှန်းချက်တွေကတော့ဘင်္ဂလားပင်လယ်အော်အခြေအနေမှာကပ်ပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တို့မှာတိမ်အထင်တင်ကနေတိမ်ထူထပ်နိုင်ပြီးအနောက်တောင်မုတ်တုံလီဟာအားကောင်းရာကနေအားအလွန်ကောင်းနိုင်ပါတယ်။ပင်လယ်ပြင်အခြေအနေကတော့မြန်မာကမ်းရိုးတန်းတစ်လျှောက်နဲ့ကမ်းလွန်ပင်လယ်ပြင်တို့မှာတခါတရံမိုးသက်လေပြင်းတွေကြာရောက်နိုင်ပြီးလှိုင်းကြီးနိုင်ပါတယ်။မိုးသက်လေပြင်းကြစဉ်ရေပြင်းပြင်းပြင်းလေးဟာအနောက်အနောက်တောင်ဘက်ကနေတနအီကိုမိုင်30ကနေ35မိုင်ခန့်အထိတိုက်ခတ်နိုင်ပါတယ်။မိုးအခြေအနေကတော့နေပြီးတော့ရန်ကုန်တိုင်း၊ပဲခူးတိုင်း၊ဧရာဝတီတိုင်း၊တနင်္သာရီတိုင်း၊ကချင်ပြည်နယ်၊ရှမ်းပြည်နယ်၊ချင်းပြည်နယ်၊ရခိုင်ပြည်နယ်၊ကရင်ပြည်နယ်၊ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာစိတ်စိတ်ကနေနေရာအနှံ့ပြမိုးထချုံကြွားနိုင်ပြီးစကိုင်းတိုင်းမန္တလေးတိုင်းနဲ့မကွေးတိုင်းတို့မှာနေရာကျဲကျဲမိုးချေချုံရွာနိုင်ပါတယ်။ရန်ကုန်တိုင်းတနင်္သာရီတိုင်းကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာကွက်ပြီးမိုးကြီးနိုင်ပါတယ်ရှင်။မနက်ဖြန်ဇူလိုင်လ22ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်တွေကတော့ဘင်္ဂလားပင်လယ်အော်အခြေအနေမှာကပ်ပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တို့မှာတိမ်အထင်တင်ကနေတိမ်ထူထပ်နိုင်ပြီးအနောက်တောင်မုတ်တုံလီဟာအားကောင်းရာကနေအားအလွန်ကောင်းနိုင်ပါတယ်။ပင်လယ်ပြင်အခြေအနေကတော့မြန်မာကမ်းရိုးတန်းတစ်လျှောက်နဲ့ကမ်းလွန်ပင်လယ်ပြင်တို့မှာတစ်ခါတရံမိုးသက်လေပြင်းတွေကြာရောက်နိုင်ပြီးလှိုင်းကြီးနိုင်ပါတယ်။မိုးသက်လေပြင်းကြစဉ်ရေပြင်းပြင်းပြင်းလေးဟာအနောက်တောင်ဘက်ကနေတနအီကိုမိုင်30ကနေ35မိုင်ခန့်အထိတိုက်ခတ်နိုင်ပါတယ်။မိုးချင်တွေကတော့နေပြည်တော်ရန်ကုန်တိုင်းပဲခူးတိုင်းဧရာဝတီတိုင်းတနင်္သာရီတိုင်းကချင်ပြည်နယ်ရှမ်းပြည်နယ်ချင်းပြည်နယ်ရခိုင်ပြည်နယ်ကရင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာစိတ်စိတ်ကနေနေရာအနှံ့ပြမိုးထချုံရွာနိုင်ပြီးစကိုင်းတိုင်းမန္တလေးတိုင်းနဲ့မကွေးတိုင်းတို့မှာနေရာကျဲကျဲမိုးထချုံရွာနိုင်ပါတယ်။ရန်ကုန်တိုင်းဧရာဝတီတိုင်းတနင်္သာရီတိုင်းရှမ်းပြည်နယ်အရှေ့ပိုင်းကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာကွက်ပြီးမိုးကြီးနိုင်ပါတယ်ရှင်။
ဗီဒီယိုအန်ယူဂျီကိုနားဆင်နေကြရတာဖြစ်ပါတယ်ခင်ဗျာဒီခုတစ်ခါတင်ဆက်ပေးမယ့်တော်လန်ရေးတေးဂီတအစီအစဉ်မှာຫນွေဦးတော်လန်တို့အရေးဆိုတဲ့တေးဂီတကိုຫນွေဦးပြည်သူများမှဖျော်ဖြေတင်ဆက်ထားပါတယ်ခင်ဗျာ
Hey, 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 Trên đường đường nhà xa Lấy yêu lại nè Thì ta bà hey 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 Lên nước đi mà chào bà Thì yeah yeah Ở đâu mà có đâu mà gà Này ya mê Này ya mê hey hey
ဗီဒီယိုအန်ယူဂျီသောတာရှင်များခင်ဗျာဒီကနေ့ညပိုင်းရဲ့နောက်ဆုံးစီစဉ်ဖြစ်တဲ့တိုင်းရင်းသားဘာသာစကားထုတ်လွှင့်မှုအစီအစဉ်မှာတပတ်အတွင်းသတင်းများကိုကရင်နီကရားဘာသာနဲ့ခူးရယ်ကတင်ဆက်ပေးထားပါတယ်ခင်ဗျာ
ဝမ်မောပဲစီလိုပြီတမှုပဲစီခုညရှုခဲဗီဒီယိုအန်ယူဂျီတနွေကိုရီကြရင်နုဟိစုထေလူပဲစီနာကရားလင်းငုနပါဘာမာခူးရယ်နုပရင်ကလုလရီကြရင်နမအိုနီဒူပေကရာလီကေအလီကူယာနီဒူခရီတခုဆာရဝဒူစီအိုပါနီဒူအပလောမူတကအလီမေပလောချူနီကြရီရီကြရင်နဟေဆူထေလူပဲစီပါအိုနီဒူပေကရာလီကေကိုတရှိရှိဒူလောပီရင်နာရောလီကူယာနီဒူခရီတခုဆာရဝဒူစီအိုပါနီဒူအပလောမူတကရင်နအမေပလောချူနီကြဒူဖုန်နအဒီလူထေနီကြဒူပေဇူလိုင်လဲရှင်နဆင်ငီရင်နာပရင်ဦးနီဒူဘေကီယာလီကေကိုအလီကူယာနီဒီခရီတကူဆရာဝဒူစီလော့ဖလီအိုပါနီတီအပလော့မူတကူဖွေနာရောကလီမဲအပလော့မူလေပတရီနီဒူစီရီဒေါ်နာအိုပါနော့တိုအိုကီယာနီဒီကီယာလီကေကူလော့ဖလီတီကေဖူစီယန်ငေနာကလီဖူစီယန်ငေအကူယာနီဒူဖူနာဒီလူတီနီဒီနာဘရင်ဒရခေယီနာမအချိမေနီဒီတေမေခါလေတဖိုးထွတဖိုးဦးနီဒူဖွေနာရောကုညာရှိခေယီနာမလော့ဖလီလေအိုပလော့အိုချူဘဲနီဒီအငေတပြေနာတပြေလိမေချိုဘနီတန်ညေအမေပရစနီကတူဖုန်ဒီလူတီနီဒီနာဘရေခုညာလိမေပရဂျင်းဒီနာမှာလေပစုပေါ်လာနီဒီနာကရာလီကေကူအိုအပလော့မူစီဖွင့်နာခေတခုစားဝဒူစီရင်နတပြေနာတပြေတရကောတကေဘနီတန်ညေနာအပလော့ချူဘနီတန်ညေတခြားတပါရှိခေစီနာမှာချက်တလူဘနီတန်ညေကလေးပူစီနာတေကေပူစီအင်ညာအလီကူယာနီဒီနအခဲအလိုနီဒီသမတတဲစီနာမဆလဘဘဲနီတီအင်ညာတပဟျာလေကရောဆောမဘဲနီတီအကလကလိုစီနလိမိတ်တီဘဲနီတီအင်ညာအလိုနီဒီသမတတဲစီနာမမေပော့ချီဘဲနီတီအင်ညာအစီမေမမေဒီယာနီဒီဖွေဟင်နာမစငင်နီဒီနာတရီတက်ကြာရင်နာပရေတရားလီကေ O1 တရှိရှိဒူရင်နာမှာအနာနရီနေရှင်နိုင်ငံနာအနာကလာမီအကူရာထာနီဒီတရှိရှိရင်နာမှာအိုနီဒူနယူယက်ကျူရှင်နာဆူထရက်တူတိုအလီကူယာနီဒီဒဂလော့တရှိဖူရင်နာမှာအိုနီဒူဆူယက်ဒါရှင်နာငေဖရက်အကူယာဘဲနီကြတဲ့အရီကရင်နဟေဆူတေလူပဲစီပါအဘိုမိုနီဒီဘေကရာလီကေကူခလီတဖို O1 တရှိရှိဒူရင်နာမှာအလေးထွေချာနီဒီအနာနီရီနေရှင်နိုင်ငံနာအနာကလာမီအဆွေအကဲကူရာချာနီဒီတရှိရှိနာမအိုနီဒူနယူယဲလော့နာအလေးကူယာနီဒီဒဂလော့တရှိဖူရင်နာမအကူယာဘဲနီကြတဲ့ဆူယဲလော့ခါလီဖူနဒီလွေထေနီဒီရင်နာဘရင်အိုဝမ်တရှိရှိဒူရင်နာမအနာကလာမီကူအဆွေအကဲအလုရှိနီဒီတရှိဖူရင်နာမအိုနီဒူတယန်ညူရှင်နာညူဖရဲနာအလေးခွဲကူယာနီဒီတရှိဖူရင်နာမအိုနီဒူလူရဲဆူရှင်နိုင်ညာဖဲမွနာပချေတရှိဖူရင်နာမဟျာချာကူယာနီဒူတေယံညာရှင်နာတဖဲဖုန်အထဟျာချာနီဒီတရှိရှိနီရှင်နိုင်ညာဆေကူယင်နာမတခြားတပအိုနီဒူဖွင့်နာရောတရှိအထုထေနီဒူဖွင့်နာခဲအစီအညီနာမအကူယာခရာနီဒူဖုန်ဒီလူထီနီဒီနာဗဲလေတုတို့အလေးကူယာနီဒူဒဂလော့တရှိဖူရင်နာမအိုနီဒူဆူယဲဒါရှင်နိုင်ညေဖဲနအကူယာဘဲနီကြဒူဖုန်ဒီလူတီနီဒီယနာဘရေအနာနီဝိနီရှင်နာညာနာခလူလအလေဆူဆူအကူယနာမ ওয়ান তে শুশি খালি ইন আকুয়া বেনি টু লুইয়া ন্যাশিনা ডাকু ফুন আঠ আলি টু চেনি টু সুইনা মা টু চেনি টু আহু তা সল খালি ফুন আখে আঠ চেনি টু সুরিল খালি ইন টু চে খ্রানি টু ফুন হিন মা সিং নি টু ন্যাপ্লা তে সুইনা মা ও নি টু নি ইয়ে চিনা নিউ প্লে ফুন আঠ আলি টু চেনি টু টিভি তে সুইনা মা ও নি টু সুশিনা সুপ্রে আকুয়া বেনি গ্যা টু ফুন আঠ দেখু লে তো আঙে ফুনে হে নামা সঙ্গ নি আলে সকনু সুই আকুয়া নি নামা সুই আথ ও নি লুয়ে সুসি না থ ফুন খেলু ল আনা ক্লামে আকু সল পাবে কুয়া পে নি গাদি লু নি সুই ফেদি লু জা লো পে সে আঙে বুদর ও নি ফুন দিলে নি নাবে যাচ্ছে আকুয়া নি তসুই ফুসি হ্যা পো নি তসুই ফুসি না বে তসু সি টু কু ও তুমি ফুসি আঙে তঙে তঙে ইনামা আটে বে নি ক্যাডে ঠি সু ফুন তুটো তে পোসা আঙে আবে মানে নি লেবু খালি সু ফুন হিনামা সিং এ নি না তে তে ক্যা ইনাবে মচি ড খালি ইন ক্লিমে আপ্লো মুসি আশা পানি দিন কুই না খে টপু সুফু আসর নি গাটি আফ্রে সুসু আরি ক্যা ইন হে সু থেলু বে সিপা আনানুরি নি সিনা জুলাই লুইয়ে মঠ খুই আখে ইনামা ক্লিমে আপ্লো মুসি ইনারো আখে তাপু নি কফদ মছি ড খালি ফুন চিলু থে নি ইনাবে আলি খে তা নি কফ ও নি ফুই নারো প্রমো ইয়া ফে না ফ্রে খু সি না ফ্রে ইন সকা নি ফুন থ সুপ্রে ইনামা আবে সে নি গা দিলু ফুন সিং এ নি লেসাপা নি না কফ বে মছি বিমু কু ইনামা ও নি সু হু ফুন ফেলু মি আফ্রে সু সে ইন আটিলিয়া নি গা দি সে আসা নি গা দি ফুন দিলু থে নি ইনাবে বে জুলা লে আকু কিয়ালি কে কু ইনামা এসে লে খে তা নি না কফ ইন ও এ নি ফুই না রো পচে ফুসি ও পানি তু তু টপু সু ফুসি না ফ্রে তাবা ইনামা আসা কেয়া নি ফুন হিনামা সিং এ নি না তরু তে কিয়া ইনাবে ফাসাও বিমু না বোলা খে বিমু তে সাতে পা আকু কে এন টি এফ তাই সি না ও লিফু সিং ইন দিলিয়া নি গা দি সেরি কিয়া ইন হিসু ঠিলু বে সিপা বোলা খে বিমু না ফাসাও বিমু কু তে সাতে পা আকু ইনামা কে এন টি এফ তাই সিনা লিফু সিং ইন দিলিয়া নি গা দি সে ফুন দিল ঠে নি গা দি ইনাবে আমি নি না ক্লিফু খু হে টিলিয়ে ইনামা বোলা খে বিমু তে সাতে পা খালি ইন আঠিয়া সাপা নি ক্লিমে আপ্লো মুসি ফুই না আখে আপে নি গা দি না কে সফ সিনে আপ্লো ডু ফুই না রো বে মাসলে আঙি নি সি ইন দিলিয়া নি গা দি সে ফুন হে নামা সিং এ নি নু তো আমি নি না সো সা পয় মু ক্লিম ফু ইনামা ফাসা বৈমু তে সাতে পা আকু আশা পানি দে ফুই না খে ক্লিমে আপ্লো মুসি আশা পা কা খে সু নি না ড্রো সি ফুই না রো খুঁয়া হি সু থেলু বে সি রেডিও আনু জি তনু কু রি ক্যামা থি গিয়ারি বেহ নি তা নি দে পো আমো ফেসি লো পি ও মু রে আু আঠে সে নি লো দু পো না তো ফ্রে পানি তে বুই তে তরে
ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစီအစဉ်လေးကိုခေတ္တရ延လိုက်ပါမယ်ရှင်။မြန်မာစံတော်ချိန်မနေ့၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြန်လည်ဆိုထေချပါလို့ရှင်။ Radio NUG ကိုမနေ့ပိုင်း၈နာရီခွဲမှာလိုင်းတူ60မီတာ 19.7 MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ95မီတာ 17.6 MHz နဲ့တူမှာဓာတ်ရိုက်ဖမ်းနာစင်နေပါရှင်မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယိုအန်ယူဂျီဖွင့်သူဖွေသားများကဆုတောင်းလိုက်ရပါတယ်ဆန်ဖရန်စစ္စကိုဘေးအေရီးယားအခြေဆိုင်မြန်မာမိသားစုများနိုင်ငံတကာကစေတနာရှင်များလို့အားပေးကြရတဲ့ရေဒီယိုအန်ယူဂျီဖြစ်ပါတယ်ရှင်အရေးတော်ပုံအောင်ရပါ